ရှမင်းနိုင်ငံမြောက်ပိုင်းကတောင်ထူထက်ရာဒေသအပေါ်စနေနေ့ထုံးကဆော်ဒီအာရေဗျာဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းအရက်သား30ကျော်သေဆုံးခဲ့ရတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အကြီးအကဲကပြောဆိုပြီးတုံလုံ6ချားပွေတိုက်ခိုက်မှုအဖြစ်လည်းပြောဆိုသွားပါတယ်ဆော်ဒီဥဆောင်တဲ့ညွန်ဖောင်းအဖွဲ့ရဲ့စစ်လေရင်တစ်စင်းကိုဂျော့ပြည်နယ်ထဲမှာပြစ်ချခဲ့ကြောင်းရီမင်းသဘောဟူတီတွေကပြောဆိုပြီးနိုင်ပိုင်အတွင်မှာပဲဆော်ဒီဥဆောင်တဲ့ညွန်ဖောင်းအဖွဲ့ကတိုက်ခိုက်ခဲ့တာပါ။တောက်ကြနေနှောင်းပိုင်းကတော်နေဒိုစစ်လေရင်ပြစ်ချခံခဲ့ရပြီးတဲ့နောက်အဲ့ဒီဒေသတွင်ကယ်ဆယ်ရေးစစ်ဆင်ရေးမှာဖြစ်နိုင်ခြေရှိတဲ့ပြစ်စီမှုတွေကိုစုံစမ်းနေတယ်လို့ညွန်ဖောင်းအဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးတာကီအယ်မာလီကီရဲ့ပြောဆိုချက်ကိုကိုးကားပြီးဆော်ဒီနိုင်ငံပိုင်သတင်းအေဂျင်စီကဖော်ပြပါတယ်။ဟူတီတပုံတွေကိုတိုက်ခိုက်နေတဲ့ရီမင်အစိုးရတပ်ဖွဲ့ကိုလေကြောင်းထောက်ပံ့မှုပေးနေတဲ့လေရင်ဖြစ်တယ်လို့လည်းဗိုလ်မှူးကြီးအယ်မာလီကီကပြောဆိုခဲ့ပါတယ်ရှင်။